ဣရန်နိုင်ငံတောင်ပိုင်းမြို့နှမြို့ကိုသိမ်းယူထားတဲ့အယ်ခိုင်ဒါနဲ့ဆက်ဆက်နေတဲ့စစ်သွေးကြွအဖွဲ့တွေနဲ့အစိုးရတပ်ဖွဲ့တွေအကြားကတိုက်ခိုက်မှုတွေအတွင်းမှာလူပေါင်း34ယောက်ထက်မနည်းသေဆုံးခဲ့ရပြီးတော့58ယောက်ဒဏ်ရာရရှိခဲ့ပါတယ်။တနင်္ဂနွေနေ့မှာဒီအစိုးရတပ်ဖွဲ့တွေကရာမာဒီမြို့ကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းဣရန်အစိုးရအရာရှိတွေကပြောပါတယ်။ဒါပေမဲ့ဖာလူဂျာမြို့မှာတော့စနေနေ့နောက်ပိုင်းကတိတ်ဆိတ်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဆူနီမွတ်စလင်လူလာသူအယ်ခိုင်ဒါကိုထောက်ခံတဲ့စစ်သွေးကြွတွေဟာရာမာဒီနဲ့ဖာလူဂျာမြို့နှစ်မြို့စလုံးကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသိမ်းယူခဲ့ကြတာပါသူတို့ဟာဆူရတက်ဖွဲ့တွေဝင်လာလို့မရအောင်ဟန်တာထားပြီးတော့စစ်သွေးကြွတွေကိုစန့်ကျင်တဲ့ဆူနီမွတ်စလင်တွေအပါအဝင်လူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့မဟာမိတ်ပြုထားတာဖြစ်ပါတယ်အဆူရတက်ဖွဲ့တွေဒီမြို့နှစ်မြို့ကိုပြန်လည်သိမ်းယူနိုင်ဖို့ကတော့ရက်အနည်းငယ်အချိန်ယူရလိမ့်မယ်လို့အန်ဘာဘီနဲ့စစ်တပ်ကိုဦးဆောင်နေသူဒုတိယဗိုလ်ချုပ်ကြီးရာရှီဖလီကပြောပါတယ်။ဒီတော်တွင်တနင်္ဂနွေနေ့ကပဲဘတ်ဒတ်မြို့မှာဖြစ်ပွားခဲ့တဲ့ကားဘုံးထောင်ပေါက်ကွဲမှုအတွင်းမှာလူ19ယောက်ထက်မနည်းသေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်ကတည်းကစလို့ဣရန်နိုင်ငံမှာရှီယာမွတ်စလင်တွေဦးဆောင်တဲ့အဆူရနဲ့ဆူနီမွတ်စလင်လူနည်းစုတွေအကြားအကြမ်းဖက်မှုတွေအတွင်းမှာလူတွေထောင်ထဲချီသေဆုံးခဲ့ရပြီးဖြစ်ပါတယ်ရှင်။